နိုင်ငံသားယုံကြည်ဒေါက်ဆန်းစုကြည်ကမနေ့ကနိုင်ငံသားတန်တမန်တွေနဲ့တွေ့ဆုံချိန်ဘာမာယောမြန်မာပါနှစ်မျိုးစလုံးအဆင်ပြေတယ်လို့တုံးနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာပညာရှင်တချို့ကတော့ဘာမာနဲ့မြန်မာအခေါ်အဝေါ်နှစ်ခုဖြစ်နေတဲ့အပေါ်မှာတမိုင်းကြောင်းနောက်ခံတွေဘယ်လိုပဲရှိခဲ့ရှိခဲ့ဒီမိုကရေစီအစိုးရတည်းရဲ့အနေနဲ့လူမှုဆန္ဒကိုအရင်ခံယူသင့်တယ ချမ်းကဆက်ပြီးတော့ပြောပြမှာပါရှင်
မြန်မာအစိုးရတည်တက်လာပြီးတဲ့နောက်ပထမဦးဆုံးအကြိမ်နိုင်ငံခြားသားတန်တမန်တွေနဲ့ဒေါအောင်ဆန်းစုကြည်တောက်ကြနေတာတွေ့ဆုံချိန်မှာတချို့နိုင်ငံခြားသားတန်တမန်တွေကဘာမားနဲ့မြန်မာဘယ်ဟာခွာမှန်းမသိဖြစ်နေတဲ့ပေါ်အဆင်ပြေတယ်လို့တုံ့နှုံးဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာပါဒါပေမဲ့လည်းတနိုင်ငံလုံးနဲ့ဆိုင်တဲ့အရေးမှုနောက်ပိုင်းမှာတော့ဒီမိုကရေစီစနစ်နဲ့အညီလူမှုဆန္ဒကိုခံယူသင့်တယ်လို့ထောက်ပြခဲ့သူကတော့ရေစင်းဆိုင်ပြည်တက္ကသိုလ်မှအငိမ့်စားပမောက္ခချုပ်ဒေါက်တာစလိုင်းထွန်းတန်းဖြစ်ပါတယ်
ဒီစစ်စိုးရကတော့သူလူမှုဆန္ဒယူဖို့သူစိတ်ကူးမှန်မဟုတ်ပါဘူး။ဒေါ်စန်းစုကြည်ကလည်းအခုဒီလိုခွာပြီးပြောလာတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တဲ့အဓိပ္ပာယ်ရှိတယ်ထင်တယ်။ဒါကြောင့်လဲဆိုတော့သူလည်းချက်ချင်းစီသူ 180 degree သူဆဲလို့မဖြစ်သေးဘူးလေ။သူလည်းကူးမှန်ဟိုတက်ခါသားကိုဆိုတော့သူ့အနေနဲ့လည်းပဲသူလိမ္မာပန်းနာဆိုသူတဖြည်းဖြည်းနဲ့သူလုပ်သွားမှာပဲ။ကျွန်တော်ထင်တာတော့ဟိုလူမှုဆန္ဒဆိုသူမည်တဲ့လေလို့ထင်တာပေါ့လေ။အကြောင်းလဲလို့ဆိုတော့ဒါတည်းကဘာပဲဖြစ်ဖြစ်ဒါအတိုက်ကြီးနဲ့အဝန်ဆိုင်တဲ့ကိစ္စကိုတဖြည်းဖြည်းတော့ကျွန်တော်ထင်တယ်သူလုတ်တဲ့လေဒီဆန္ဒရဲ့ယူပြီးတော့မ
ှအလားတူမြမစာပမောက္ခအငိမ့်စာဆရာကြီးဦးစောထွန်းကလည်းတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုမှအများရဲ့ဆန္ဒနဲ့အညီဖြစ်တဲ့လို့အခုလိုပြောပါတယ်
။မြမဆိုတာဗမာလူမျိုးရဲ့နာမည်တစ်မျိုးပဲ။အဲဒီတော့နိုင်ငံကိုမြမလို့ပြောလိုက်တဲ့အခါကျတော့ပမာရိယလူမျိုးကြီးဝါရနဲ့ကိုယ်နာမည်ကိုပဲနိုင်ငံကိုအမိတက်တာပြီးဖြစ်နေတာပေါ့အဲရောအဲ့လိုမျိုးကနည်းနည်းပါးပါးမတရားရရောက်တယ်လေမြန်မာနိုင်ငံကြီးဖြစ်တယ်မဖြစ်တယ်ဆိုတာတိုင်းရင်းသားတွေလည်းရှိနေတော့ဝိုင်းစဉ်းစားရမှာမြန်မာဆိုတာကပမာတမျိုးနဲ့ဆိုင်တာဘူးတကယ်လို့တိုင်းနိုင်ငံလုံးနဲ့ဆိုင်တာဖြစ်စီခြင်းရင်တခြားမြန်မာနဲ့တခုခုရင်းနဲ့တုံ့ပြန်တော့တမမဟုတ်အများကိုခုံနေကြမမလိုရတုံရင်တုံးပေါ့အဲ့ဒါဆိုရင်နည်းနည်းလွတ်တုံးနဲ့ထင်တယ်ဟိုအစိုးရတရားကအာဏာနဲ့မဟုတ်ဘဲနဲ့ပြည်သူများသဘောကျတာရွေးချယ်ပြီးတော့မြန်မာလူရွေးချယ်ရတယ်ပဲဒါလက်ခံမှာပေါ့အများဟိုပြည်သူများရွေးတဲ့နာမည်ကိုပဲတလီတစားလက်ခံမှုလို့ရတယ်ထင်ပါတယ
်ဒါအပြင်ဘာမနဲ့မြန်မာဖြစ်ပေါ်လာရခြင်းအကြောင်းရင်းကိုလည်းတမိုင်းချောင်းနဲ့ဆရာကြီးဦးစောထွန်းကအခုလိုရှင်းပြခဲ့ပါတယ်
ဒီနှုန်းကကျတော့နိုင်ငံသားတွေလည်းရှိတော့ကျတော့ဘာမှလို့ခေါ်ပြတာတော့စိုးစိုးဝိုင်းဝိုင်းမရှိဘူး။ဘာမှပြီးဆိုရင်သူအင်းဝါလို့ပဲပြောတယ်။နောက်မွန်ဆိုတာတော့မှမွန်လို့မပြောဘူး။ Pigeons လို့ပြောတယ်။ပကိုးသားတွေလို့ပြောတယ်။အဲဒါလို့ပေါ့။မေရက်ကိုလိုက်ပြီးတော့ပြောတာပါ။ဟိုဘာမှဆိုတာတော့ဒါအင်္ဂလိပ်ရေးစပြောတဲ့စကားပေါ့နော်။ဒီအိန္ဒိယတွေဆီကရတယ်လို့ဒုတိယတည်းအဲလိုပဲသဘောရပါတယ်။အိန္ဒိယတို့ဘာလို့ကကိုယ်လူမျိုးဒီလူမျိုးနောက်တစ်ခါပရမာလို့သူသဘောထားတာကိုအဲပရမာဆိုတဲ့စကားကိုသူကြတော့ဒါကိုပါမာလို့လုပ်ကြတဲ့သဘောပဲထင်ပါတယ်။မြန်မာကတော့ပို့ရှိတုံးနဲ့ပုဂံနဲ့တုံးနေတဲ့စကားပေါ့မြန်မာကြီးကို။ဟိုပုဂံခေတ်ကအဲဆိုတော့လုံကြဲနိဗ္ဗာန်ရှိရရောကိုရနေလောက်ကကိုရလောက်ကပမာဆိုတာကိုဟိုအရေးသားတယ်မှာတော့ရှိမှာမရှိခဲ့ဘူးသူတော့အာကိုကိုကိုရောပမာလို့နှုတ်ပြောမှာတော့ခေါ်ခဲ့တဲ့သဘောရှိပါတယ်
။ဒါပေမဲ့လည်းနဝတနာအဖဆေယနာရှင်လက်ထက်မတိုင်ခင်အထိခေဆက်ဆက်သုံးဆွဲလာခဲ့တဲ့ဘာမဆိုတာကိုပဲပို့ပြီးတော့နှစ်ချိုက်တယ်လို့ဒေါက်တာစလိုင်းထွန်းတန်းကဆိုပါတယ်
။ကနေကတော့ဘာမကပို့ပြီးတော့ကောင်းမယ်ထင်တယ်။ဘာကြောင့်လဲဆိုတော့မြန်မာဆိုတာကတော်တော်တန်တန်လူတရားလက် pronounce မလုပ်တတ်ဘူး။သူတို့အနေနဲ့မြန်မာဆိုတာ pronounce လုပ်ရတော့တော်တော်ကိုကက်တယ်။ဘာမဆိုတာဒီကမ္ဘာလုံးနှုတ်ကျိုးနေပြီပဲ။ကျွန်တော်တို့ကဘာကြောင့်ပြောင်းစရာလိုမလဲဘာမှပဲချိန်ပါတယ်ဟိုကျွန်တော်တို့ဟိုဒုံကလေးကတီဘက်တို့ဘာမင်းဘာညာဆိုပြီးတော့ဟိုတည်းပဲဟိုဘက်တည်းပဲစဉ်းစားနေတယ်လေဥမာဂျပန်တို့ယာမနီတို့ဥမာအိန္ဒိယတို့တရုတ်တို့တောင်မှပဲသူတို့ပြောင်းကျင်တဲ့ဥစားကြောင်းနိုင်ရတာလေသူတို့မပြောင်းဘူးဟောသူတို့မှသူတို့တွေးခေါ်ရင်းကျက်ပြီတွေးခေါ်ရင်းကျက်တယ်ဆိုတော့ဥစားတွေပြတာပဲကျွန်တော်တို့ကတွေးခေါ်နုနယ်သေးတယ
်လောလောဆယ်မှာတော့ကုလသမဂ္ဂအပါအဝင်အာဆီယံနိုင်ငံတွေနဲ့အိန္ဒိယချင်းနိုင်ငံတော်တော်များများကမြန်မာလို့သုံးဆွဲကြပြီး American Piran Sugaro, Bama, Lutia Win, a team at Putabi met, Tanaman Ye, Lu Ayin, Takati Yama, Nyamalu, Tonsuetoma, Pite, Jan Piosu Tavarishim.